ကျွန်လာကိုမီရှုခဲ့တာလေလို့ဒေသခံတွေကပြောပါတယ်။ကျွန်လာ9ရက်နေ့ကနေစပြီးနေနေရှင်းလင်းရေးလုပ်ပြီးကျွန်လာ9ရက်နေ့ကနေစပြီးနေနေရှင်းလင်းရေးလုပ်ပြီးကျွန်လာ9ရက်နေ့ကနေစရက်နေ့အထိ6ရက်အတွင်းကျွန်လာ9ရက်နေ့ကနေစရက်နေ့အထိ6ရက်အတွင်းကျွန်လာခုနှစ်ရက်ကိုမီရှုခဲ့ပြီးအင်ဂျင်9ရာနီးပါးနဲ့စံစဘာတင်တိုင်းနဲ့ကြီးဆုံးရှုံးခဲ့ကြရတယ်လို့ဒေသခံတွေကပြောပါတယ်။ဝ စ်ကောင်စီဘက်ကရဟတ်ယင်တုံးပစ်ခတ်တာကြောင့်နောက်ဆုတ်ခဲ့ရတယ်လို့ပြည်သူ့ကော်မတီအဖွဲ့တွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့တရင်ကိုမှအီတန်ကျပြပြပေးပါရှင်။
ကမ္ဘာမျိုးနယ်မြောက်ခြမ်းကိုးတောင်ပေါ်ကျွော်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုဂျော်လာသမီးနေကပြည်သူ့ကာကွယ်တပ်တွေကတိုက်ခိုက်တာမှာစစ်ကောင်စီတပ်တွေက MI-35 ရဟတ်ယင်နဲ့လာရောက်ပစ်ခတ်ခဲ့တယ်လို့နောက်ထပ်ရဟတ်ယင်နဲ့ချင်းနဲ့စစ်ကောင်စီတပ်သားတွေလာပို့ပြီးတော့အင်အားထက်ချတာကြောင့်ပြည်သူ့ကာကွယ်တပ်ဖွဲ့တွေနောက်ကျဆုတ်ခဲ့ရတယ်ဆိုပြီးတော့ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တယောက်ကပြောပါတယ်စင်အားထက်ပြပြီးတော့ကိုးတောင်ပို့ကျွော်မှာစခန်းချနေတဲ့တပ်တွေဟာကိုးတောင်ပို့တိုက်နယ်အတွင်းကကျွော်တွေကိုတရွာဝင်တရွာထွက်နေနေရှင်နေလို့ပြီးတော့ကျွော်တွေကိုမီးရှို့ခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။ငိုင်းနေမှာကိုင်းမကျွော်ကိုစတင်မီးရှို့ပြီးတော့ခြောက်ရနေမှာနှောကုန်းရွာ၊ရှော်ဖြူကုန်းရွာ၊ကျွန်းကုန်းရွာတို့ကိုမီးရှို့ခဲ့ပြီးတော့ရှင်းရနေမှာတော့အစောချောင်းရွာနဲ့အလွေရန်ရွာတို့ကိုမီးရှို့ခဲ့ပါတယ်။လွင်ကြီးရွာကကိုလည်းနဲ့ကြီးနဲ့ပြစ်ခတ်တာကြောင့်အသက်80ကျော်အရွယ်အဖိုးအိုတယောက်ပြင်းထန်တဲ့ထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။ကိုရီးယားနဲ့ဆယ်ရင်းတွေမှာအောက်တဲကျေးရွာကိုမီးရှို့ခဲ့ပြီးတော့ဇွန်လ9ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းမှာကျေးရွာ9ရွာကအင်ဂျင်900နီးပါးနဲ့ဆန်စပါတင်သိမ်းတဲ့ချီမီးရှို့ခံရတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်
။9ရက်တည်းကနေစပြီးတော့သူတို့မီးရှို့တာပဲဗျာ။အများဆုံးကတော့ကျွန်တော်တို့ဟာဒီကတော့ဆက်ပဇိုက်တို့ဟိုတောင်သူတုံးပစ္စည်းပေါ့ကြာဟိုထွန်ဆက်လိုအမျိုးကြီးပေါ့အော်စပားကတော့ကျွန်တော်တို့တော်တော်ခံမရခဲ့တယ်ကြာလဲခုံမာက160နေနေတဲ့စပားလိုက်ကို160နဲ့အပြင်ကိုကျွန်တော်တို့164လုံးရှိတဲ့စပားလိုက်ကိုတူဦးကိုကြာတော့ကျွန်တော်တို့မဲ1500လောက်ထောင်ပါရဲ့လူရှိတဲ့စပားတင်း1500လောက်ရှိတာ
ကိုတော့ဘူတိုင်းနေကျေးရွာတခြားနေရွှေရှင်းလင်းလုပ်တဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကဂျွန်လ10ရက်နေ့ကစပြီးတော့ထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်စစ်ကောင်စီတပ်တွေဘက်ကလည်းထိခိုက်ကြဆုံးမှုတွေရှိတယ်လို့ပြည်သူ့ကာကွယ်တပ်ဖွဲ့တွေဘက်ကလည်းထိခိုက်ကြဆုံးမှုတချို့ရှိခဲ့တဲ့အကြောင်းဒေသခံပြည်သူ့ကာကွယ်အဖွဲ့ကပြောပါတယ်။ဝက်လက်မြို့နယ်အရှိချဲရှင်းမကရွာမှာရှင်းမကရဲစခန်းကိုတရားခံပြည်သူ့ကာကွယ်တပ်ဖွဲ့တွေနဲ့မဟာမိတ်တပ်ဖွဲ့တွေကဇွန်လ10ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြပြီးမယ်လို့စစ်ကောင်စီတပ်တွေဘက်ကရဟိုင်းရင်နဲ့တိုက်ခိုက်မှုတွေကြောင့်ပြည်လဲဆုတ်ခွာခဲ့ကြရတယ်ဆိုပြီးတော့ဝက်လက်မြို့နယ်အရှိချဲရွှေဘိုခရိုင်တရင်စခွန်ကပြန်ကြိုင်းတာဝန်ကကိုနဂါလေးကဒီလိုပြောပါသေးတ
ယ်။ဒေါ်လေးနေပြန်လာချိန်မှာကျွန်တော်တို့ဒီနော်ပကပါဒီဒီကကလေးအဆွေနဲ့ဒီတရင်နေနဲ့ပေါင်းပြီးတော့မှဒုံးနဲ့လိုက်တိုက်ခိုက်တယ်။ဒုံးနဲ့တိုက်ခိုက်ရင်လည်းကျွန်တော်ကတော့ခွေးသုံးပုံရလိုက်တယ်ဗျ။အဲတော့ကျွန်တော်ဒီဘက်ကတရင်ရှိဖို့ခရိုင်အဲတရင်စက်ခုပေါ့နော်တောင်းစီတီအခွဲနဲ့အဲကျွန်တော်တို့တိုက်ကြခြင်းရွှေဘုခဲတရင်စံငါတို့ပေါင်းပြီးတော့ဥဆောင်ပြီးတော့မှဒီဘက်ကနေလိုကယ်မပတ်ကဖိုင်နဲ့ပေါင်းပြီးတော့၃နာရီခွဲ၄နာရီတောင်းကတိုက်ပွဲဆက်ပြီးတယ်၆နာရီ၅နာရီ၄၈မိနစ်မှာနမခါနေမှာအမိုင်ပါတီပါတီတက်လာပြီးတော့၆နာရီနဲ့၅မိနစ်မှာရှင်းမကစကန်တပတ်လည်းရှိတယ်အဲဒီလိုပဲမတင်ကားတဲ့နေရာတွေကိုအဲအမှန်တရားပေါ်မှာပါတယ်လက်နဲ့ကြီးနဲ့ရှောက်ပြစ်တယ်။သုံးချင်နေတာအပေါ်မှာပတ်ပြီးတော့မှအဲဒီပတ်ပြီးတော့ကျွန်တော်တို့အနောက်ကိုနမခါတဲ့ဘုံမှာပြန်ဆင်းသွားတယ်မှာ6:49မိနစ်မှာနမခါတဲ့ဘုံပြန်ဆင်းသွားတယ်
။ရှင်းမကစခန်းသိန်းတိုက်ပွဲမှာစစ်ကောင်စီဘက်က3ရောက်ပြီးဆုံးပြီးတော့ပြည်သူ့ကာကွယ်တပ်ဖွဲ့တွေဘက်ကထိခိုက်ဒဏ်ရာရရှိမှုအနည်းငယ်သာရှိခဲ့တဲ့အကြောင်းကိုနဂါလေးကပြောပါတယ်။ဒီနေ့မှာတော့ဝက်လက်မြို့နယ်အနောက်ခြမ်းကမဲခုံးကျေးရွာကိုစစ်ကောင်စီတပ်တွေကနေနေရှင်းလင်းပြီးတော့မီးရှို့နေတယ်လို့ဒေသခံတယောက်ကပြောပါတယ်။မဲခွန်းရွာအနီးမှာလေဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်နဲ့စစ်ကောင်စီတပ်တွေထိတွေ့တိုက်ပွဲအနည်းငယ်ရှိခဲ့တယ်လို့ပြောပါတယ်။ CRPH နဲ့ NUG တို့ရဲ့အကြမ်းဖက်လို့ရတွေလို့ဖို့စီယုံသိမ်းသွင်းခံထားရတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေအနေနဲ့နိုင်ငံတော်တည်ငြိမ်အေးချမ်းရေးနဲ့ဒီမိုကရေစီဖွံ့ဖြိုးရေးတို့ကိုနှောင့်နှေးစေမယ်။အကြမ်းဖက်လို့ရတွေကိုရပ်တန့်ပြီးတော့လက်နက်အံ့နံပြီးတော့ဥပဒေပေါင်းအတွင်းလို့ပြန်လည်ဝင်ရောက်ကြဖို့အတွက်စစ်ကောင်စီဘက်ကလည်းဇက်တိုက်ဆိုလို့ထုတ်ပြန်နေပါတယ်ရှင်။